ကလေးကံကောလမ်းပိုင်းမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲဖြစ်နေပါတယ်ဒီတိုက်ပွဲကြားမှာတော့အရသာထိခိုက်သေဆုံးမှုရှိတယ်လို့သိရပါတယ်ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်ကလေးကံကောလမ်းပိုင်းမှာဒေသခံ
ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်ဖွဲ့ဝင်တို့ထိခိုက်ဒေဆုံးနာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ဒီနေ့နိုဝင်ဘာ3ရက်မှာတော့ကလင်းမြို့တောင်ပိုင်းနဲ့ဂံကောမြို့အထွက်ကြားကစီတာ2000နတ်မြောင်းချောင်းကွာစတဲ့ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်က
င်းဒီနေ့ဒီလိုပြလို့နာမည်ဒီအရာက၃ယောက်မိုင်းလာ၃ယောက်ပြလာရဲ၃ယောက်အပြီးတော့ခေါင်းကို2ယောက်ခေါင်းက2ယောက်ဒါပြီးတော့2ယောက်ကအမျိုးတော်ကျွန်တော်တို့သွားယူတာဒီဒီတွေဝမ်းတော့မကြည့်တော့မြေခုတ်ကိုချက်ခဲနေကြတယ်ဒီလာကတော့ကျွန်တော်ကိုယ်တိုင်သွားမှသိပြီဒီလာကတော့၃လောင်းလုံးအဲ့ဒီကျွန်တော်၃လောင်းနဲ့တည့်ရပြီ၃လောင်းကတော့အတိုင်းမထားဒီအဲ့ဒီလာပြီးပါတယ်ကျွန်တော်တို့အားလုံးခုကြည့်နေရကြဒီလမ်းပေါ်မှာရှိတဲ့ဒီအကုန်လုံးသူပြေတော့ပါလေကအိမ်ကြီးအားလုံးပေါက်သွားတယ်လမ်းပေါ်မှာရှိတဲ့များအိမ်အများစုအကုန်လုံးကိုပေါက်သွားတယ်ဆိုင်ကြီးတင်သွားတယ်ပြီးတော့ဒီစစ်ကြောင်းနဲ့ဆိုင်ရတဲ့မြစ်ပြီးလားလုံးဆောင်လုံးတော့တင်သွားတယ်ဒါပြီးတော့နောက်ကဆိုင်ကြီးဆိုင်ကြီးဆိုနေဆိုင်ကြီးတွေကပြီးဦးနေတယ်ဒီဖလက်ပလိုက်တင်သွားတယ်အယူအဆအကောင့်ကြီးဆိုနေတော့မပြောင်းဘူးအကုန်ပြီးသွားတယ်ဆိုတော့အကုန်လုံးဖုံးတိုင်နေဆိုရင်တစ်ဆိုင်မှမပြောင်းတော့ဘူးနဲ့မချောင်းမှရှိတဲ့ဖုံးတိုင်ကြီးကအကုန်လုံးရိုက်ခွဲ
စစ်ကောင်စီတပ်တွေဟာနှချောင်းကျေးရွာသားတချို့ကိုဖမ်းဆီးခေါ်ဆောင်သွားတာရှိပြီးတော့လက်ရှိအချိန်မှာတော့ဂန်ဂောဘက်ကအထွက်အောင်ချမ်းသာရွာမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲတွေပြင်းထန်လာပြီးကလေးမျိုးတောင်ပိုင်းကကြေးရွာတွေမှာထိတွေ့တိုက်ပွဲတွေဖြစ်လာနိုင်တဲ့အတွက်မော်တော်ယာဉ်တွေဖြတ်တန်းမသွားလာဘူးနဲ့တိုက်ပွဲဖြစ်ပွားရင်ဘေးကင်းရာတိမ်းရှောင်ဖို့အပြင်ကြိုတင်ပြင်ဆင်တာတွေလုပ်ဖို့ကလေး PDF ကထုတ်ပြန်ထားပါတယ်ကလေးဂန်ဂောလန်တိုက်ပွဲတွေနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးခင်ဗျာ
ချင်းပြည်နယ်ဂန်ဂောဒီကလေးလမ်းမိုင်းမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုငြင်းငြံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်